ပါကစ္စတန်နိုင်ငံမှာ၄နှစ်နီးပါးအုပ်စိုးခဲ့တဲ့အီမရန်ခန်ခေါင်းဆောင်တဲ့ညွန်ပေါင်းအစိုးရဟာအယုံကြည်မရှိအဆိုရှုံးနိမ့်သွားပြီးတဲ့နောက်တရက်အကြာမှာပဲအတိုက်ခံခေါင်းဆောင်ရှေဗတ်ရှရစ်ကိုဝန်ကြီးချုပ်အဖြစ်မဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။အမတ်ဦးရဲ့342ဦးပါဝင်တဲ့အမျိုးသားလွှတ်တော်ခေါ်ပါလီမန်အောက်လွှတ်တော်မှာတင်းငင်းနေကတင်းစင်းခဲ့တဲ့အီမရန်ခန်အပေါ်အယုံကြည်မရှိအဆိုဟာလူအပ်တဲ့မဲအရေးအတွက်ထက်နှမဲအစား184မဲနဲ့အနိုင်ရရှိသွားတာဖြစ်ပါတယ်။အခုခါမှာတော့အသက်80အရွယ်အတိုက်ခံကောင်းဆောင်ရှရစ်ဖာပါကစ္စတန်ရဲ့ဝန်ကြီးချုပ်အဖြစ်အရွေးခံရတော့မယ်လို့လူအများအပြားကယူဆထားကြပါတယ်။အီမရန်ခန်ဟာပါကစ္စတန်နိုင်ငံမှာအယုံကြည်မရှိအဆိုနဲ့ထုတ်ပယ်ခြင်းခံရတဲ့ပထမဦးဆုံးဝန်ကြီးချုပ်ဖြစ်ပါတယ်။1948ခုနှစ်ပါကစ္စတန်နိုင်ငံစတင်ထူထောင်ခြင်းကစပြီးဒီမိုကရေစီနီးရရွေးကောက်ခံရတဲ့ဘဲဝန်ကြီးချုပ်ကမှသက်တမ်း9နှစ်အပြည့်အဝထမ်းဆောင်ခဲ့ရတာမျိုးမရှိသေးပါဘူး။တနင်္ဂနွေနေ့နောက်ပိုင်းမှာတော့မစ္စတာခန်ရဲ့ပါတီကိုထောက်ခံသူထောင်ပေါင်းများစွာတို့ဟာမြို့တော်အစ္စလာမဘတ်အပါအဝင်မြို့ကြီးအတော်များများမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အီမရန်ခန်ကိုဝေဖန်သူတွေကတော့သူဟာပါကစ္စတန်စစ်တပ်ရဲ့အကူအညီနဲ့အာဏာရရှိလာခဲ့တာဖြစ်ပြီးလုံခြုံရေးရာထူးခံထားမှုနဲ့နိုင်ငံခြားရေးမူဝါဒတွေမှာသဘောထားကွဲလွဲတဲ့အတွက်စစ်တပ်ရဲ့ထောက်ခံမှုဆုံးရှုံးခဲ့ရပြီးအတိုက်ခံတွေကဖြုတ်ချဖို့အခြေအနေဖြစ်လာတယ်လို့ဆိုကြပါရစေ။